နော်ခင်ဗျားဒီနေ့တည်းလေးလိုက်စင်မှာတော့လူကမဲ့ပြင်းရွေးချယ်ထားတဲ့ကိုယ်စားလှယ်ရဲ့စွမ်းဆောင်မှုနဲ့ပတ်သက်လို့ဆွေးနွေးဆောင်မှာပါရှင်းနေ2020ပြည့်ချိန်မြန်မာနိုင်ငံမှာရွေးကောက်ပွဲနောက်တစ်ကြိမ်ကျင်းပရမှာမို့ပြီးခဲ့တဲ့ရွေးကောက်ပွဲကလူကမဲ့ပြင်းရွေးချယ်ထားတဲ့ကိုယ်စားလှယ်ရဲ့ဆောင်ရွက်ချက်တွေကိုပြန်သုံးသပ်ကြည့်မှာပါဆိုတော့လူကရွေးချယ်လိုက်တဲ့ကိုယ်စားလှယ်အုပ်ချုပ်ရေးဥပဒေရေးကိစ္စတွေမှာတောင်းယူခဲ့တာကုစုံ3နှစ်လောက်ရှိသွားပါပြီဆိုတော့ဒီကာလအတွင်းမှာနိုင်ငံရေးစီးပွားရေးပြည်ထောင်စုရေးပါရမီဆောင်ရနိုင်ခဲ့ကြပါပြီလေမဲဆန္ဒရှင်တွေအတွက်တာဝန်ချေခဲ့ပါပြီလားဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ပင်တိုင်းဆွေးနွေးဖို့အတွက်မြန်မာပြည်အခြေအနေဥပဒေသူရင်းဒင်းစာဆရာဦးစီတော်အောင်မျိုးကိုဖိတ်ကြားထားပါတယ်ဆိုတော့ပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်လည်းအခုဆိုရင်လေလံမှာမှာရောက်နေပါပြီဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့သုံးသက်ချက်ကိုဟိုကြားကြပါတယ်ခင်ဗျာဒီအခုလုံခဲ့တဲ့ဒီ3နှစ်လောက်အတွင်းမှာပေါ့လေရေဝီယံပြန်သုံးသက်မယ်ဆိုရင်ကျွန်တော်ဒီလူကရွေးချယ်ထားခဲ့တဲ့ကိုယ်စားလှယ်နဲ့သူချာချာစောစောင်းနေရရှိရဆိုရင်ဘာညာရှိရလို့များယူပြီးတော့သုံးသက်နိုင်တယ်ဥပ္ပဒေအရင်သုံးသက်ပြပါလားခင်ဗျဟု
တ်ကဲ့ဒီလိုပါခင်ဗျာဟိုကျွန်တော်တို့တွတ်တော်ကိုယ်စားလှယ်လို့ပြောတဲ့အခါမှာသူရဲ့အဓိကလုပ်ငန်းတာဝန်ကိုသုံးခုရှိတာပေါ့နော်ဆိုတော့အဓိကကတော့ကျွန်တော်တို့ဥပဒေကိုကြည့်ရေးစာပါတယ်ဆိုတော့နောက်တစ်ခုကတော့ဒီအစိုးရရဲ့လုပ်ငန်းဆောင်တာတွေနဲ့ပတ်သက်ပြီးတော့ check and balance ပေါ့ဗျာနော်ပြန်ပြီးတော့တံပြန်မျိုးကိုထုတ်တဲ့လုပ်ငန်းတွေပါတယ်နောက်တစ်ခုကတော့ဒီကိုစားပြည့်ရဲ့ဟိုမဲဆန္ဒမင်းမျိုးကိုစားပြည့်ကြီးပြောရဆိုရတဲ့လုပ်ငန်းတွေပါတယ်ပေါ့ဗျာဆိုတော့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ဘယ်လောက်ရှင်းချောင်းနိုင်မလဲဆိုတဲ့ခါကျတော့ဒီတရက်ကပဲကျွန်တော်ပြင်းပုံတွေ့ပါတယ်ဆိုတော့အဲ့တော့လွတ်တော်ထဲမှာကျွန်တော်တို့ဟိုမျိုးကိုတစ်ခါမှမမီးဘူးတဲ့ဟိုခလွတ်တော်ကိုယ်စားလှယ်80လောက်ရှိသေးတယ်ဆိုတဲ့ပြင်းမျိုးတွေ့ရတယ်တွေ့ရခါကျတော့လည်းဟိုကျွန်တော်တို့ပြောပြရဖြစ်တာပေါ့တော့ဒါဆိုရင်လွတ်တော်ရဲ့သွားပြီးပါတိုင်းလုံးနေတယ်ဆိုတော့ဟိုပြဿနာမျိုးရှိပါတယ်ဆိုတော့ not credit of law ကဟိုကျွန်တော်တို့ဒီစတိုင်းနဲ့ဆောင်ဖတ်နေတာဆိုတော့ကျွန်တော်တို့အဲ့ဒီအားလုံးဆိုတော့ဒီလိုလာလို့ပတ်နေစီချင်ပေါ့ဆိုတော့ဒီအခုလေနောက်ကဖြစ်စုဖော်တဲ့ခွင့်ရှိရတာဆိုတော့အဲ့တော့ဒီလိုတော့ဒီအခုပေါ်ဆိုင်ကဒီအချမ်းမျိုးပို့ဆိုတော့ရတယ်အဲ့မှာဒီတော့ပို့လေဒီပေါ်ဆက်ဆောင်နေတယ်ဆိုတော့အဲ့မှာကတော့ဒီလိုမျိုးတွေနေတဲ့စတိုင်းခေါက်တွေကိုရှိရတယ်ဆိုတော့အဲ့ဒီမှာကြည့်ရတာကတော့စိတ်ကစားကြတယ်ကောင်းတယ်ပေါ့နော်အဲ့တော့ဒီလူတွေကရွတ်တော်ကိုယ်စားလှယ်တွေရဲ့ဆွမ်းဆောင်မှုတွေကျင့်နေရလားဆိုတော့ကြည့်တော့ဒီရာဂိုင်းလုံးတွေက30ရာဂိုင်းလုံး29ရာဂိုင်းလုံးစသဖြင့်ဒီလောက်ပတ်ဝန်းကျင်လောက်ပဲရှိတယ်ဆိုရအနေထားတွေ့ရတယ်အကျော်ရေကြီးပြောရင်တော့ကျွန်တော်တို့ဒီ30ရာဂိုင်းလုံးပတ်ဝန်းကျင်လောက်ပဲသူတို့ရဲ့လုတ်ပြလုတ်ထိုက်တဲ့အလုပ်ကိုလုပ်နိုင်တယ်ဆိုတဲ့အနေအထားမျိုးဒီစစ်တမ်းမှာတွေ့ရတော့ဒါလည်းမှန်တယ်လို့ပြောရယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီကိုအောင်သူကြီးဒီလူကယူလိုက်တဲ့ကိုယ်စားလှယ်ကိုကိုအောင်သူကြီးအနေနဲ့ရောဒီပြန်ပြအမှတ်ပေးကြည့်မယ်ဆိုရင်ဟိုဘယ်လောက်လောက်များပေးနိုင်လဲအောင်မဲ့ရနိုင်တယ်လို့ယူဆလား
ဆိုတော့ကျိုးစားတဲ့လွတ်တော်ကိုယ်စားလှယ်တွေရှိပါတယ်အထူးသဖြင့်ဒီရန်ကုန်တိုင်းလိုပါလို့ဆိုလို့ရှိရင်ဒီရန်ကုန်တိုင်းအစိုးရနဲ့ပတ်သက်ပြီးတော့ဟိုပြောင်ပြောင်မြောင်မြောင်မျိုးကုန်ထုတ်တယ်ပြောလဲဆိုရယ်ဆိုဒီလိုပုံစံတွေလည်းရှိပါတယ်ဆိုတော့ဒါနဲ့ဟိုဘာမှမလုပ်တဲ့လွတ်တော်ကိုယ်စားလှယ်အများကြီးလည်းကျွန်တော်တွေ့ရပါတယ်ဆိုတော့နောက်တစ်ခါကျတော့ဒီအရေးကြီးတဲ့တိစမျိုးတွေမှာလွတ်တော်မှာကြီးရတဲ့ပုံစံကဒီလိုပြအုပ်စုသဘောသို့မဟုတ်ပါတီသဘောနဲ့ဆုံးဖြတ်နေတဲ့အခါကျတော့ဒီတခုချင်းရဲ့စွမ်းရည်ပေါ့နော်ဆိုတော့ဒါမျိုးကိုဆက်ဆက်နေနေထုတ်မပြနိုင်တဲ့လေဒါလည်းရှိတယ်လို့ထင်ပါတယ
်ဟုတ်ကဲ့ကောင်းငင်းကျေးဇူးပါဆိုတော့ဆရာဦးစီသူအောင်မြင့်ရဲ့သဘောထားကနေကျွန်တော်အခုဒီ3နှစ်လောက်အတွင်းမှာရေဝီရပြန်သုံးတက်မယ်ဆိုလို့ရှိရင်ဒီလူလူကိုယ်စားလှယ်အနေနဲ့ထူးထူးခြားခြားဘာတွေများဆောင်ရွက်နိုင်ရလဲလို့ဆရာအနေနဲ့သုံးသပ်နိုင်ရမလဲခင်ဗျာ
အဲကိုနော်ဦးကကိုဦးဆိုင်ရဲ့ကော်လူကြီးရဲ့မိကုန်းဦးကမိကုန်းပေါ့နော်ဒီကျွန်တော်ဦးကတိောက်ထားပုံကိုကျွန်တော်ပြန်ကြည့်လိုက်တဲ့အခါကျတော့လဲပြီးရွေးချယ်ထားတဲ့ကိစ္စဆိုတဲ့ဥစ္စာကိုကျွန်တော်တို့နားလည်တော့လဲပြီးရွေးချယ်လိုက်တဲ့အခါကျတော့သွတ်တော်အမတ်တွေဆိုတာရှိလာတယ်အဲ့ဒီသွတ်တော်အမတ်တွေကအဲတခါအစိုးရအဖွဲ့ကိုပြန်ပြီးတော့ဖွဲ့စည်းလိုက်တဲ့အခါကျတော့ဒီအစိုးရအဖွဲ့လည်းရှိလာတာပေါ့အခုကျွန်တော်တို့နဲ့အခုလုပ်တဲ့သကဝိုင်းမှာဆိုရင်တဲ့ကိုယ်လုံးကြီးအခုဟိုဘာလဲဒီဖောက်ချင်တဲ့သဘောကသွတ်တော်အမတ်ကြီးသက်သက်ကိုပဲပြောချင်တာလား
ကျွန်တော်ကတော့ကျွန်တော်ကနှမျိုးစလုံးကို
ဒါလည်းလုံးလိုက်တဲ့အစိုးရအဖွဲ့ဒီပါလေးကစောဆောင်ကြီးကိုပါပြောချင်တာလား
ဟုတ်ကဲ့ကျွန်တော်ကနှမျိုးစလုံးကိုပြောချင်တာပါအဓိကကတော့ဒီသွတ်တော်ကိုယ်စားလှယ်ကနေပြီးတော့အစိုးရတွေရောက်သွားတဲ့အုပ်ချုပ်ရေးပိုင်းရောဒီဘက်ကဥပဒေရေးပိုင်းရောနှစ်ပိုင်းစလုံးရဲ့တာဝန်တွေနဲ့ပတ်သက်ပြီးအဓိကဆွေးနွေးနေကြတာပါ
်အိုကေအဲ့ဒါဆိုရင်တော့ကျွန်တော်ဒပိုင်းချင်းကြီးကိုကျွန်တော်ကဟိုပြပြမှာပေါ့နော်ဟိုပြပြခြင်းလဲဆိုတဲ့ဥစ္စာကဒီအုပ်ချုပ်ရေးတိုင်းကိုရောက်သွားတဲ့အစိုးရတွေကိုတိုင်းရှင်တဲ့အခါမှာကျွန်တော်တို့ဆက်တော်အမတ်တွေကိုတိုင်းရှင်တဲ့အခါမှာကျွန်တော်ကတစ်ခုခုနဲ့တိုင်းရှင်ရတော့ဘာနဲ့တိုင်းရှင်ပါလဲအိမ်ကြီးချင်းနိုင်ငံတွေနဲ့တိုင်းရှင်ပါလားရှိပါဆိုရင်ကျွန်တော်တို့သမ္မတဦးသိန်းစီအစိုးရအဖွဲ့ရှိသွားတယ်အဲဒီကဆက်တော်ရှိသွားတယ်ဒီမှာတော့ရှိပါတော့ကျွန်တော်တို့ဒီမှာတော့ဆက်အနာရှင်တွေလည်းရှိတာပေါ့နော်အိမ်ကြီးချင်းနိုင်ငံတွေလည်းရှိတယ်ဆိုတော့ကျွန်တော်ကကြားတဲ့အခါကျတော့ရှင်ကျွန်တော်ကတိုင်းရှင်တယ်တိုင်းရှင်တယ်ဆိုတဲ့အခါကျတော့ဘလို့တစ်ခုကဆိုရင်အုပ်ချုပ်ရေးပိုင်းဆိုင်ရာဒါကလို့တော့အမတ်တွေကိုပြည်သူလူထုကရေကောက်ပြင်ပြောက်လိုက်တဲ့အခါကျတော့ energy ကနိုင်ရသွားတယ် energy ကအစိုးရဖွဲ့တယ်။ဟုတ်ပြီဒီဆိုရအဖွဲ့ကသူအောင်မြင်တာဘာရှိတယ်လဲဘာမရှိဘူးလဲ။နောက် maybe ရွေးချယ်လိုက်တဲ့ဥစ္စာကမှန်မလားမမှန်ဘူးလားအဲဆိုတဲ့သဘောပေါ့နော်။အဲ့တော့နိုင်ငံရေးပိုင်းဆိုင်ရာမှာဆိုရင်အခုလောဆယ်ဆိုရင်ဒါကြီးတဲ့ကိစ္စတွေပေါ့။ဒီလိုဆိုရင်ငြိမ်းချမ်းကိစ္စပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာတွေပါတယ်အဲ့ဒီမှာဆိုရင်ကျွန်တော်မြင်တာကတော့ငြိမ်းချမ်းကိစ္စဆိုရင်လည်းဟိုအားကျိုးမှတက်ပေါ့နော်လဲဆန္ဒရှင်တွေကိုခရီးပေးရတဲ့အတိုင်းကျိုးစားတယ်ဒါပေမဲ့အရာရောက်မှုအပိုင်းမှာကြားတဲ့အခါကျတော့ကျွန်တော်တို့ဒီနေ့မြင်တဲ့အတိုင်းနဲ့ဟိုစိတ်ကြိုက်ကြစရာမဖြစ်ဘူးဒီလိုမှဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုလည်းဒီသဘောပဲအဲဒီဥစ္စာကခရီးပေးရတယ်ဒါပေမဲ့ခရီးကြိုင်တယ်လုပ်တယ်ဒါပေမဲ့အခြားသောအခက်အခဲတွေအများကြီးကြုံတယ်အဲဒီဥစ္စာကစကလုံးအားဖြစ်ဆိုရင်ကိုယ့်ရဲ့ကတိကိုမတိရမို့ကံတရီကပေးတဲ့ကတိကိုမတိရမို့ကတိတိုင်းကိုစူးစမ်းနေတယ်ဒါဆိုအကြောင်းမျိုးမျိုးကြောင့်အစ်မတိတာဒီတော့အစိုးရအဖွဲ့မှာဆိုချာအရေးကြီးတဲ့အောင်မြင်မှုတွေကတော့ကိုဥစ္စာမေးသွားတဲ့ကော်လိုနီမေးရတဲ့မေးခွန်းကပါတယ်အဓိကကတော့ကျွန်တော်မြင်တာကတော့အရန်ကိုထူးခြားပြီးတော့မှအောင်မြင်မှုကဆန့်ရှင်းပြီးတော့မှအာဂရိကျင်းတဲ့အစိုးရချက်ကိုထူထောင်နိုင်ရတယ်အဲ့တော့ကျွန်တော်တို့ဒီအနည်း50 60သမိုင်းမှာဘလို့မှမရှိတဲ့အစိုးရဒီအစိုးရကဒီနေ့ဆိုအကုန်လုံးလည်းယူထိုးပြီးတော့ပြောလို့ရတယ်ဒီအစိုးရဖွဲ့ဝင်ဝင်ကြီးတွေအစိုးရနိုင်ငံရေးပို့ဆင်ယူထားတဲ့ဒီတွေကလုံးဝအာဂရိကျင်းတယ်အဲ့ဒါတွေလုပ်နိုင်တယ်ဒီမှာစီဝါရေးတိုးတက်မှုဆိုရင်လည်း 6.8% ကလုံးဆိုတော့ဒါနိုင်ငံကအနေနဲ့သုံးသပ်ထားတယ်အဒီဟာကဆိုရင်လည်းဒါစိတ်ကနေသဘောအရပြောမယ်ဆိုရင်ဒီဥစ္စာကဘယ်လိုမှကျင်းလို့လည်းမရဘူးဒါညှိနဲ့တိုးတက်မှုလုံးလုံးမှာပါတယ်ဒီမှာတော့ဒီရလာတဲ့ဒါဟိုဥစ္စာပေါ့နော်ဘတ်ဂျက်တွေကိုစေချာကောင်းလို့အာဂရိလိုက်ထားမှုရှိတယ်သုံးနိုင်တဲ့အခါကျတော့အဲ့တော့ infrastructure တွေကစိတ်ပြည်သားသားကိုတိုးတက်လာတယ်ဥပမာလမ်းတွေကျွန်တော်ဒီနေရီဝဲသွားမလားသူတို့ဒီနမကြီးတွေဝဲကြည့်ပါလားအရင်ကတည်းကအဆက်ဆက်နဲ့ဘာမှမတူနိုင်အောင်တော်ကောင်းတဲ့ဟာတွေသူတို့လုပ်နိုင်တယ်နောက်ပြီးတော့ပြက်စစ်တွေအရန်ကိုရအောင်သူတို့လုပ်နိုင်တယ်ပြီးတော့မှနိုင်ငံတကာယင်းနည်းနုံမှုအတွက်ယင်းနည်းနုံမှုဆိုင်ရာဥပဒေတွေပြည်ပြည်ကြောင်းလဲမှုတွေလုပ်လာနိုင်တယ်အစ်စ်တွေလည်းအရန်ကျက်လာတယ်ဗန်စနစ်တွေလုပ်လာနိုင်တယ်အပြီးတော့မှပြည်ပြည်စီဝါရေးလုပ်ငန်းတွေလည်းဖတ်တဲ့ပြက်ပလာကျုံနေရတာတွေတော့ရှိတယ်နောက်အောက်ခြေလူလူပြက်ပလာကျုံနေရတာတွေပြက်ပလာရှိတယ်အဲ့တော့ဒီကဘယ်ကနေအခြေခံလာကြလဲဆိုတဲ့အခါကျတော့အရင်အစိုးရအဆက်ဆက်တုန်းကဆိုရင်လူတွေကိုဟိုပတ်လည်ဝိုင်းပြီးတော့မှအခြေခံပြီးတော့မှစီဝိုင်းတွေလုပ်တယ်ခေလူတွေနဲ့လုပ်တယ်အချင်းချင်းလက်စားတယ်ဒါနဲ့လေပတ်နေတဲ့လုပ်ငန်းကနေပြီးတော့မှအခုဆိုရင်အဂရိလိုက်စားမှုခေတဲ့ကျင်းသားတွေဆိုပြန်ရတယ်စီဝိုင်းဆိုတကယ်ကိုလွတ်လပ်ဖို့လင်းစားနဲ့ပြေချလုပ်ရတယ်အဲ့ဒီဥစ္စာကိုလုပ်ဖို့ဆိုတဲ့ဒီမှာလက်ရှိခေလူတွေကနေဖြစ်တည်ရတဲ့ပထေးကြီးတွေရောဒီလိုမှတော့ကျွန်တော်တို့ဌာနဆိုင်ရာတွေအကုန်လုံးအစင်းမဖြစ်ဘူး။အဲ့ဒီမှာဌာနဆိုင်ရာတွေအမှုရှိတဲ့ပြဿနာတွေကအများကြီးရှိပြီးတော့မှအဲ့ဒါဒီကကြတော့နည်းနည်းအခက်အခဲရှိနေတယ်။အဲ့ဒါမျိုးတော့ကျွန်တော်တွေ့နေရတယ်။ဒါပြီးတော့မှတော့ဥပဒေပြည်ကဏ္ဍပေါ့နော်။ဒါကတော့အမတ်တွေလည်းပြောတဲ့ကိစ္စလေး။သူတို့အများကြီးဟိုဖြေလျှော့မှုတွေလုပ်နိုင်တယ်၊ကောင်းတဲ့ဥပဒေတွေအများကြီးပြဋ္ဌာန်းနိုင်တယ်။နမူနာဆိုရင်လည်းဟိုဘာလဲလက်ရှိပြဿနာရှိနေပြီနဲ့လည်းဟိုကောင်းမွန်တဲ့နိုင်လုံလုံဥပဒေဆိုတာတွေလည်းသူတို့ပြဋ္ဌာန်းနိုင်ရတယ်။တော့အောင်မြင်မှုတွေအများကြီးရတယ်ရနေတယ်တော့မဲပေးလိုက်တဲ့အတွက်ကြောင့်ကောင်းကျိုးတွေအများကြီးရနေတယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆိုတော့ဆရာဦးစီတို့တို့တခုရှိတာဒီ၃မိတာကာလအတွင်းမှာပေါ့လေဒီဟိုအုပ်ချုပ်ရေးပိုင်းရတယ်ဖြစ်ဖြစ်ဒီလူတော်ပိုင်းမှာရှိတယ်ပေါ့လေလူတို့ကပြင်ပြလိုက်တဲ့ကိုယ်စားလှယ်ဟိုလုတ်တင်းတော့ဟိုလုတ်ဖို့လိုတယ်ဒါပေမဲ့တကယ်လည်းအရေးကြီးတယ်ဒါပေမဲ့မလုံနိုင်ခင်ဘူးလို့ပြောနိုင်တဲ့အပိုင်းတွေကိုဘာတွေနဲ့တွေ့နေလဲဆရာအနေနဲ့
အဲ့ဒီဥစ္စာတွေလည်းအများကြီးရှိတယ်ကောစီဝါရေးတိုင်းမှာရောခုနကဥပဒေပြည်ရေးတိုင်းမှာရောငြိမ်းချမ်းရေးတိုင်းမှာရောအများကြီးရှိတယ်။အဲဒါဖြစ်လို့လည်းဆိုတဲ့အခါကျတော့ဟိုတစ်ခါကပြည်သူလူထုရဲ့စံသာဆိုတဲ့ဥစ္စာကအရင်မြင့်ပါဆိုပြည်သူလူထုကဘယ်လိုဖြစ်တယ်ဆိုတော့ကျွန်တော်တို့ဟိုဆက်အနာရှင်စနစ်အောက်မှာနေခဲ့ရတယ်။အဲ့ဒီဖြစ်ဖို့ကြိုးဟောင်းနေတာအုပ်ချုပ်တဲ့ဖြစ်ကိုလည်းငါးမြင့်ကျွန်တော်တို့ကြုံခဲ့ရတယ်။ကြုံခဲ့ရတဲ့အခါကျတော့ကျွန်တော်တို့ပြည်သူလူထုကယူနေပြီးယူလိုက်တဲ့ energy အစိုးရကတက်လာရင်ဒီထက်အများကြီးကြောင်းလဲသွားမှာပဲဆိုပြီးတော့မှပြောလို့နေကြတယ်။အဲ့ဒါကဏ္ဍအသီးသီးကိုပဲအမှန်တကယ် energy ကတက်လာရင်ငြိမ်းချမ်းရေးရတော့မှာပဲ energy ကတက်လာရင်တော့ဖွဲ့စည်းပုံကိုပြင်နိုင်မှာပဲ energy ကတက်လာရင်စီးပွားရေးကိုဖွံ့ဖြိုးတိုးတက်မှာပဲဆိုပြီးတော့မှဟိုပြည်သူတွေကအများကြီးမျှော်လင့်ကြကြတယ်ဒါပေမဲ့အဲ့ဒီမျှော်လင့်ချက်တွေဆိုတဲ့ဥစ္စာကဟိုတစ်ခေတ်လက်တွေ့မှာကြာတော့ energy ဆိုတဲ့ဥစ္စာကလည်းဒီခေတ်ကြီးကနေပေါက်ဖွားလာတဲ့လူတွေကနေပြီးတော့မှအကောင့်တွေပေါ်လာတာ သူတို့မှာအရေးချင်းနေသူတို့ရဲ့လုပ်ငန်းစွာတွေအများကြီးကန့်သတ်ရှိတယ်။အဲ့လိုဆိုတဲ့ခါကျတော့ပေါင်းရင်မှုတွေကလည်းခေါင်းတော်ကပြောသလိုမေတ္တာအသီးသီးမှာအများကြီးရှိတယ်။အဲ့တော့ဒီလူလူတွေအနေနဲ့ကျင်းနဲ့အာရုံမရှိနိုင်ဘူး။ဒါတော့မှန်ပါတယ်ခင်ဗျ။ဟု
တ်ကဲ့။ဒီဆရာဦးစီသူရောကိုအောင်မြင့်ရောဆင်းရဲကျေးဇူးပါ။ဆိုတော့ကျွန်တော်ဒီဆင်းရဲပွဲကိုတိုင်းရဲ့ပေါင်းဝင်ဆင်းရဲကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်ရောစာရောပြဖို့တာတော်တော်များရှိနေပါရဲ့ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီကိုရင်ပေါဝင်ဆွေးနွေးမဲ့သူတွေကိုအလှည့်ပေးကြပါရဲ့ဟိုတူဦးကမြန်မာနိုင်ငံကိုဝင်းနိုင်ဖြစ်ပါတယ်ကိုဝင်းနိုင်သဘောထားလဲလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကလေးနာမျိုးနယ်ကဖြစ်ပါတယ်ကျွန်တော်လေးနာမျိုးလို့ဆိုရင်ဒါအေရဝတီတိုင်းဒီမြန်မာပြည်မှာဆိုရင်ဆင်းရဲဆုံးတော့မျိုးနယ်တစ်ခုတော့ကျွန်တော်ပြောပြကြပါတယ်လမ်းမဆက်ပင်အရန်ဆက်ခဲ့တယ်ညာကျွန်တော်တို့ဆိုရင်ဒါကျူးမတောင်ချီအောက်ကကျူပါတယ်ကျူမတောင်ချီဆိုလူကတော့ဆိုရင်လေးနာလို့လာဟုတ်ပါအမတန်းမဟုတ်ခဲနေအရာအလံမတန်းကအကြအနေကြီးပေါများတဲ့နေရာကူလမ်းမဆက်သေးဆိုတာဒီပိုင်းရဲ့အကူကြီးနဲ့ဆက်တဲ့ကပြည်သူတွေအားလုံးခုလူတွေကအများကြီးနေရပါတယ်နောက်ဆက်ကကျော်တို့ဒီရွာရဲ့နောက်မှာဆိုရင်ပြည်ကြီးကအကျဉ်းနဲ့အိတ်ကထောင်းနေဗမာတော်ကဝင်းကြီးတို့ဟောင်းပြီးပေါင်းပြီးတို့ရိုက်သွားလူကြီးတွေနဲ့ရိုက်သွားလူကြီးဆိုတော့ငကောတာချမ်းဖို့ကဒါဆိုတော့ဒီအဲဒီအစိုးရမှလည်းဒီဝင်းကြီးလောက်ခဲ့ပြီးပါလားဆိုတော့သူကနှစ်နှစ်တာခုတော့ပြိတ်သွားပြီးတော့တောင်လီကြီးတောင်ဝါကြီးဖြုတ်တော့အခုဒီကအနိုင်ကျင့်ပြီးတော့အဲ့ဒီကျင့်ဟာကျွန်တော်ရွာပေါင်းပြင်းရွာရဲ့ဖြစ်ဖြစ်ပါတယ်အဲ့ဒါကိုသူတိမ့်တော့လူကြီးလွားကြီးကျွဲကြီးတောက်တော့ကျောင်းနေနေရအဲ့ဒါကြီးအကုန်တိမ့်ရတယ်ဒါပေမဲ့ခုအစိုးရခင်မှာအဲ့ဒါကြီးရောက်အောင်ပြန်ပြေးထုတ်နေကြတော့လူကြီးကြီးကြီးအများကြီးဖွင့်လို့ပြေးတယ်ခင်ပါပဲကျွန်တော်အနေနဲ့တော့အဲဒီအစိုးရကိုလုတ်ခဲ့တဲ့အရာတွေအားလုံးပဲအရင်ကရှင်းနေပါတယ်ပြောလဲပြောရှင်းပါ
โอเคสนุกอ่ะเจ๊ดูป่ะแล้วตู้ก็เราเจอท้ายနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်ကိုတီးလည်မှုတဘောတာလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီလက်ရှိအစိုးရတက်လာပြီးခရဲကွာเนาะစစ်တပ်အဖွဲ့အစည်းကเนาะတို့ရဲ့လုံဆောင်ချက်တွေကကျွန်တော်အမြင်ကတော့เนาะဒီအစိုးရအဖွဲ့အစည်းတွေကိုเนาะဒီလူတို့အယုံကြည်ကင်းမဲ့အောင်လုပ်ခဲ့တာလို့ကျွန်တော်မြင်တယ်ခင်ဗျာဒီလိုဆိုရုပ်တိကင်းမဲ့ရင်မဲအားလည်းနေသားမှာဖြစ်ပါတယ်ခင်ဗျ။ဘာဖြစ်လို့လဲဆိုရင်တော့ကျွန်တော်တိုင်းသားဒေသမှာတော့ဖြစ်ဖြစ်တယ်တော့တက်ခိုက်ရည်လို့တယ်။အဲ့ဒီအတွက်တော့ကျွန်တော်တို့အခုလက်ရှိအစိုးရအဖွဲ့အစည်းက2020မှာဆုံးတော့မဲကတော့ရော့သွားနိုင်ပါတယ်ခင်ဗျ။ဘာဖြစ်လို့လဲဆိုတော့55ရာခိုင်နှုန်းကအခုမဲအနိုင်ဟာ55ရာခိုင်တော့အကျော်လား။အဲ့ဒါမဲအနိုင်ဟာအဲ့လိုကျွန်တော်တို့ကမသိရဘူးခင်ဗျ။အဲ့ဒါကြောင့်မို့နော်55ရာခိုင်နှုန်းဆိုတော့အနိုင်လို့ရတယ်လို့နော်55ရာခိုင်နှုန်းကနိုင်လို့တော့သိမ့်မတွေ့တော့ဘူးခင်ဗ
ျဟုတ်ကဲ့ကိုတီးလည်းမစနေတော့ကျေးဇူးပါနောက်တူကတော့မြန်မာနိုင်ငံကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျကိုတီးလည်းပြောတာအမှန်ပါပဲခင်ဗျဟိုဘာမှတော့ဟလာဖယ်လီပုံက40ခွန်အားတစ်သား84ရာတစ်သား2800တစ်သားအပြင်ဘုတ်ကလည်းအနေပြီးတိုးပါမှာခင်ဗျာဒီတိုက်ခိုက်ရေးနဲ့ဒီစစ်တပ်ကမဆက်ရကံတော့ငွေနောက်ဆက်နေအခုတိုက်ခိုက်ရတဲ့နဲ့သူတိုင်းတဲ့ပြည်နယ်တွေကတိုင်းတဲ့ပြည်နယ်တွေကိုအမဟိုဝင်းကြီးတွေရွေးကုတ်ကတည်းကဆိုလကားတင်တာမဟုတ်ဘူးသူတို့တင်တာတိုင်းသားမျိုးတွေမှာသူတို့တိုက်ခိုက်ရစီလုံးလို့ရတယ်ဆိုသူတိုင်းသားတွေအသားရိုးချတယ်ခင်ဗျာဟိုဒီကဝင်းမကြီးတဲ့ဟိုဟိုရှာမီတောင်ပိုင်းမိုင်းဆက်မျိုးနယ်ကတက်တဲ့ဝင်းကြီးကြီးလေဟိုအဲလွတ်တော်မှာတက်တဲ့တယောက်သူလည်းဥက္ကုမျိုးဟိုတက်ဖို့တော့သူလည်းပါလာပဲလေဆိုတော့အဲ့ကောပုံကွာရှာလည်းမဟုတ်ပါဘူးညတိုင်းလာလည်းမဟုတ်ပါဘူးသူကဗမာလူတွေဖြစ်ပါရှင်လားတော့ဒီဟိုတရားဆန်ပြီးနေရတာမမိဘူးအောင်ဝင်းဆိုင်တော့လားဟိုအခုဟိုသူကစူတော့လားသူတရားဆန်ပြီးနေတာဒီပြည်တော်မှာလည်းကြောက်နေကြတယ်ခင်ဗျာအော်ဒီရဆိုလေအနေဒီပဲရှိတာပဲဟောအဓိကတော့တိုင်းသားနိုင်ငံတွေတိုင်းသားတွေဥစားပေးရမယ်အဲ့ဒါလေးပါခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်တော့ဆင်းရဲခြေစူပါကျွန်တော်နောက်ထပ်ဟိုစာရင်းလေးတစ်ချို့ရှိနေရောဒီထဲကအရင်ဆုံးစာစာကိုဖော်ပြချင်ပါတယ်ကျွန်တော်အမေရိကန်ပြည်တော်ကမောင်တက်တနာရဲ့ဖေးစာပါကိုရရင်နိုင်ဖတ်ပြပေးပါခင်ဗျာ
လူတူတစ်ဖက်ရဲ့တပ်အိုးအိမ်စီးတင်ဘဝလုံခြုံမှုနဲ့အခွင့်အာဏာတွေမဆုံးရှုံးစေရတဲ့ရည်ရွယ်ချက်ရှိရှိရေးဆွဲထောက်ခံထားတဲ့2008နာဂက်စာအုပ်စိမ်းတဲ့အဲ့ဒီစာအုပ်ကိုကာကွယ်ဖို့ပြည်သူကိုကိုယ်စားမပြုတဲ့တမတ်သားတွေဂန်ယူထိုင်ထလုပ်နေတဲ့ဂျာကနေခြေဥပင်စီရေးဥရေဂျမ်းကိုအတီးပြုအောင်စားဆောင်နိုင်တာတွေပုံမှန်9ညနဲ့အစည်းအဝေးပုံမှန်တွေကိုဖျက်သိမ်းတာတွေအကျဉ်းပြတ်ချစားမှုဥပဒေတွေအပါအဝင် ပြင်ဆင်နိုင်သလောက်ပြင်ဆင်နိုင်ခဲ့ကြတယ်လို့ယူဆမိပါတယ်ဒီလိုအခက်အခဲတွေကြောင့်ကျိုးပန်းနိုင်ခဲ့ကြတဲ့အတွက်ပြည်သူတွေရဲ့လိုအပ်ချက်ကိုအစွမ်းကုန်မဟုတ်တဲ့အတိုင်းအတိုင်းတာတစ်ခုထိဆွမ်းဆောင်နိုင်ကြတယ်လို့ယူဆမိပါတယ်ဆိုရရဲ့ဘတ်ဂျက်ရာသုံးစင်းကိုထိမ့်ညှိပေးနိုင်ခဲ့ကြသလိုရည်ရွယ်ချက်ရှိရှိအုပ်ချုပ်ရေးရန်နေရာပြိုရန်လဲအောင်ဖန်တီးနေသူတွေရဲ့ရန်ကကာကွယ်နိုင်အောင်ဆိုရနဲ့ပူးပေါင်းဆောင်ရွက်နိုင်ခဲ့တယ်လို့ယူဆမိပါတယ်နိုင်ငံရေးမှာလည်းလူမျိုးရေးဘာသာရေးအတွင်းဆောင်ပဋိပက္ခတွေကြားစီးမျောမသွားအောင်ပြည်သူတွေကိုဆိုရလူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းထိမ့်သိမ်းနိုင်ခဲ့ကြတဲ့အတွက်နိုင်ငံရေးချက်တဲတွေကြီးကြီးမားမားမတွေ့ကြုံခဲ့ရဘူးလို့ယူဆမိပါတယ်ဒါပြင်သဘာဝဘေးအန္တရာယ်တွေ့ကြုံနေရသူတွေရဲ့အရေးကိုလည်းအချိန်တို့အတွင်းထိရောက်တဲ့အကူအညီတွေပေးနိုင်ခဲ့ကြတယ်လို့ယူဆမိပါတယ်။ဒါပေမဲ့လက်ရှိအခက်အခဲမျိုးစုံရင်ဆိုင်ကြုံတွေ့နေရတဲ့ဆစ်ဆောင်ဒုက္ခတွေရဲ့အရေးနဲ့တေဆုံးနိုင်ရရှိသွားသူတွေရဲ့အရေး၊ကူညီဖြည့်ရှင်းမှုပိုင်းတွေမှာအားနည်းချက်တွေရှိသလိုရသားတွေကိုစစ်ပွဲရဲ့သားကောင်တွေဘဝကနေကာကွယ်ပေးနိုင်မဲ့ဥပဒေပြည့်ရေးပိုင်းတွေမှာလုံးစွာအားနည်းချက်တွေရှိနေတယ်လို့ဆွေးနွေးလိုက်ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒါတော့အမေရိကန်ပြည်သူစုကမောင်တက်နာရဲ့ပြည်သားပါဆိုတော့သူ့ထဲမှာတော့ဒီပြီးခဲ့တဲ့3နှစ်တာကာလတည်းမှာအောင်မြင်မှုတွေရောစင်ခေါ်မှုတွေရှိနေတာတချို့ပါသူကဟိုထိတွေ့ပြီးတော့ထောက်ပြလာပါဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ပြည်နယ်ဆွေးနွေးမှုပုံကိုပြန်ပြီးတော့ဆွေးနွေးစီချင်တာရှိပါတယ်ဟိုတခြားမဟုတ်ပါဘူးအခုဆက်ဆက်ဆရာဦးစီသူအောင်မြင်ရတော့ဥပဒေပြည်ရေးဘိုင်းနေမှာဆိုးရဘိုင်းနေမှာတက်နံညာလောက်ခဲ့တဲ့အောင်မြင်မှုတချို့ရှိတယ်စင်ခေါ်မှုတွေရှိတယ်ဆိုတော့လည်းပြသွားပါတယ်ဟိုဒါနဲ့ဟိုပေါ့လေဟိုကိုတော်တော်ရှင်းနေတဲ့မှာထောက်ပြသွားတာဟာတကယ်လည်းစင်ခေါ်မှုတွေရှိရှိလေးလေးဟုတ်ကြည့်မမမိုင်းမဆိုင်ဟိုရင်ဆိုင်ရတဲ့ကိစ္စမျိုးဥမာအတိအကျဖွဲ့စည်းပုံပြင်ရေးကိစ္စလိုမျိုးဒီလိုညဉ့်ညဉ့်ကိစ္စလိုမျိုးကိစ္စတွေမှာထင်တာမြင်တာရလက်တွေမတွေ့ရသေးတဲ့ပေါ့အားမလို့အားမရရင်တော်တော်များရှိနေပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ပေါ့လေဟိုစိန်ခေါ်မှုတွေရှိနေတယ်ဆိုတော့ဟိုလူကဟိုမြင်လို့မရတဲ့ကိစ္စပါဒါပေမဲ့ဒီလူတို့ကဒီလိုအာကုတ်ကြီးနဲ့ရွေးထားတဲ့ကိုယ်စွဲဒီကိုယ်စွဲရဲ့တရားဉာဏ်မှာတစ်ဆင့်ဆော့ဆော့လို့ပေါ့လေသူအစိုးရဘက်မှာရောက်သွားပြီးတော့အစိုးရလုံနေတဲ့သူတွေရှိတာပေါ့ဆိုတော့ဒီလူတွေအနေနဲ့ညှို့လဲထားတာမလုံနိုင်တာရောအဓိကဘလို့ဟန်တာတွေရှိနေလို့လဲဟိုအဓိကဘလို့စင်ခေါ်မှုတွေရှိနေလို့လဲကိုအောင်တင်ချင်းအရင်ဆွေးနွေးပြပါလားခင်ဗျဟု
တ်ကဲ့အများကြီးကတော့ပြောမယ်ဆိုလို့ရှိရင်ညာဒီ2008ဖွဲ့စည်းပုံရောက်ဆိုတဲ့ဟိုစင်ကြီးမျိုးပြီးကြတယ်တခုခုဆိုရင်ဒါဖွဲ့စည်းပုံရောက်ဆိုတော့အဟန်တာပြရတယ်ပေါ့ဗျာဆိုတော့ဒါနဲ့ကျွန်တော်မြင်တာကဒီဖွဲ့စည်းပုံမပြင်းမဲနဲ့လည်းကျွန်တော်တို့လုံးနိုင်တဲ့အခြေအနေတွေအများကြီးရှိရတာအထူးသဖြင့်ဒီစစ်ကြပ်ကဆက်အပ်ထားတဲ့ဆိုတဲ့ဝန်ကြီးအားကာကွယ်ရေးဒီရေးကြီးကျွန်တော်လက်ဆက်ရေးရပဲရှိပါတယ်အဲ့တော့စီးပွားရေးလုပ်ငန်းတွေဆိုလို့ရှိရင်ဒါအစိုးရကသူ့ဘာသာသူလွတ်လွတ်လပ်လပ်လုံးနိုင်တဲ့အနေအထားတွေရှိပါတယ်ဆိုတော့ကျွန်တော်မြင်လာတော့အဓိကအခက်အခဲကတော့ဒီအစိုးရကြီးမှာဘူချုပ်ကန်မှုသိညာတဲ့ပြဿနာလို့ဖြစ်ပါတယ်ဆိုတော့အဲ့ဒီအနေအထားအောက်မှာတချို့ဝန်ကြီးဌာနတွေပြည်နယ်နဲ့တိုင်းတွေဒီမလှုပ်တာမကင်တာဒီလိုအနေအထားတွေလည်းရှိရလို့ကျွန်တော်မြင်ရတယ်။ဆိုတော့နောက်တစ်ခုကကြတော့ကျွန်တော်တို့ဒီဖြတ်တော်ပိုင်းအဲဒီကဏ္ဍမှာပြောမဆိုရင်လည်းပေါ့နော်။ဆိုတော့ကျွန်တော်တို့ဒီဖြတ်တော်ဥပဒေကိုပြတ်ထားလိုက်ကြရ။ဆိုလိုတာကအရင်တော့ပြည်နယ်နဲ့တိုင်းတွေကလွတ်လွတ်လပ်လပ်သဘောရှိပါတယ်ပြည်နယ်နဲ့တိုင်းဖြတ်တော်တွေကလေ။ဆိုတော့ကျွန်တော်တို့ဖက်ဒရယ်နိုင်ငံတစ်ခုသွားမယ်ဆိုလို့ရှိရင်လည်းပြည်နယ်တိုင်းဖြတ်တော်တွေကစုပါပါပြီးသူ့ရဲ့လက်တီချက်နဲ့သူရှိရမယ်ပေါ့။ဒါပေမဲ့လက်ရှိတက္ကသိုလ်ကလာပါရဲ့ဒီပြည်နယ်နဲ့တိုင်းတွေအားလုံးကလည်းကျွန်တော်တို့ပြည်တော်စုထွက်တော်နဲ့အမျိုးတော်တွေဆိုတဲ့ပုံစံမျိုးပြန်သိမ်းကျုံပြီးတော့ဟိုချုပ်တဲ့သဘောတွေတွေ့လာတယ်။ဆိုတော့အဲ့ဒါကလည်းကျွန်တော်တို့ကစိုးရိမ်ကြရရှိတာပေါ့ဗျာ။ဆိုတော့နောက်တစ်ခုကကြတော့ကျွန်တော်တို့အခုအနေအထားမှာကျွန်တော်တို့တစ်ဖက်ကခုနပြောတဲ့အောင်မြင်မှုတွေရှိရဆိုတော့လက်ခံပါတယ်။ဆိုတော့ဒါရဲ့ကြေညာကတချို့ဒေသတွေမှာဒီရင်းစစ်တာကျွန်တော်တို့ပို့ပြီးတော့ပြင်းထန်လာတယ်။အခုချင်းရခိုင်ဒေသနောက်တစ်ခါရှမ်းမြောက်ပိုင်းဒေသဆိုတော့ဒါမျိုးတွေကတော့ကျွန်တော်ထင်တယ်အဓိကကျွန်တော်တို့စိတ်ခေါ်မှုဖြစ်တယ်လို့ထင်တယ်နောက်တစ်ခုကကျတော့ရူဟင်ယာပြဿနာပါဆိုတော့အဲ့ဒါကလည်းကျွန်တော်ထင်တယ်ဒီအစိုးရတွေမဟုတ်ဘူးနောက်အစိုးရ12ဆက်ကြည့်တယ်အောင်နိုင်ငံတကာဖိအားတွေနဲ့ဒါတွေကလည်းအကြီးကျယ်ရုံးကအောင်ရအောင်ပဲပြဿနာကြီးလို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆွေးနွေးရကျေးဇူးပါဆိုတော့ဆရာဦးစီသူရဲ့သဘောထားကိုခင်ဗျာကျွန်တော်တို့အခုအဓိကစိတ်ခေါ်မှုတွေဟိုပါပိုင်းများအဓိကရှိနေတယ်နောက်တစ်ခုကလည်းအဲ့လိုပါလေဆိုတော့ကော်နီင်းနဲ့ထောက်ပြတာရှိပါတယ်ဟိုဖွဲ့စည်းပုံကြောင့်အကန့်အသတ်တွေရှိရဆိုရင်လည်းတချို့ကိစ္စတွေမှာလုံနိုင်ကြနေတာတွေရှိတယ်ဟိုမလုံနိုင်တဲ့ဟိုဒါပေမဲ့အဲ့ဒါတွေကိုမလုံတာဆိုတဲ့အမြင်မျိုးတွေလည်းရှိနေပါတယ်ဆရာဦးစီကိုဆွေးနွေးပြပါခင်ဗျာ
ကဲခုနကကိုအောင်ဒီနေကြီးပြောတဲ့ဒီမှာဟိုအချက်တော်တော်များများကျွန်တော်ထောက်ခံပါတယ်အဲနောက်တစ်ခုကဟိုကျွန်တော်ပုံမှန်နည်းနည်းပြောရမယ်ဆိုရင်အဲဒီခုနကလိုပေါ့နော်အဲဒီလူလူရဲ့လက်သလားရှင်တွေတိုင်းပြည်ရလိုအပ်ချက်တွေကိုမဖြစ်စီသေးနိုင်တဲ့စီမှာဟိုအရေးအသွေးပိုင်းဆိုင်ရာပေါ့အခုလောကျအစိုးရဖွဲ့တွေရောက်နေတဲ့လူတွေကိုတော့ဆက်တော့အမတ်တွေရဲ့
အရေးသေးပိုင်းဆိုင်ရာဒီမှာအားနည်းချက်တွေရှိတယ်လို့လည်းကျွန်တော်တို့ကမြင်တယ်အဲဒီမှာဒီရွေးချယ်တာတို့ဘာလို့ဒီလိုဝေဖန်တာတွေလည်းရှိတာပေါ့နော်အဲ့တော့ကျွန်တော်ကနားလည်တာကတော့ဟုတ်တယ်ဒီအရေးသေးပိုင်းဆိုင်ရာမှာလည်းအားနည်းချက်ရှိနေတယ်နောက်တချို့ကကျတော့ကျွန်တော်တို့ကဘယ်လိုပြန်တွေးတယ်ဆိုတဲ့အခါကျတော့ဒီလူတွေအကုန်လုံးကအကောရောလို့ဆိုးဝါးဖြစ်ပြီးနေတဲ့ပညာရေးအောက်ကနေပေါက်ဖွာလာတဲ့အခါကျတော့ကျွန်တော်တို့ပြောနေသလောက်ဒါဖြစ်မလာဘူးအဲ့ဒါတွေလည်းရှိတယ်တခုကပြဿနာတွေစိန်ခေါ်မှုတွေသူကငြင်းငြိမ်းသိစားကိုကျွန်တော်တို့ပြောမှလားအပြီးရင်တော့အကောရောကိုကပြောသွားတဲ့အဲမွတ်စလင်တွေရခိုင်ပြည်နယ်ကမွတ်စလင်တွေသိစားကိုပြောမှလားအဲပြဿနာတွေပြောတိုင်းပြောတိုင်းမှာကျွန်တော်တို့ကဘာဟုကထည့်စဉ်းစားဖို့လိုတယ်ဆိုတဲ့အခါကျတော့ဒီဟာကအစိုးရရဲ့ကံတွယ်မှုအားနည်းချက်ကြောင့်အစ်တော်ရဲ့ကံတွယ်မှုအားနည်းချက်ကြောင့်ဖြစ်နေတာလားဒါမှမဟုတ်ရင်လောလောဆယ်မှာတော့ဟိုနိုင်ငံကလည်းဒါသိမြင်သားတယ်အခုကတရားလိုဖြစ်နေတယ်တပ်မတော်ဆိုတာလည်းရှိနေတယ်တပ်မတော်ကသူဆိုင်တဲ့အတိုင်းတွေမှာလည်းတော်တော်လေးကိုသက်ဆိုင်ပြီးတော့မှပါဝင်နေတာလည်းရှိတယ်ဥပမာငင်းငယ်ကြီးပိစာတို့အဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းတို့ပိစာတွေမှာလည်းသက်ဆိုင်နေတယ်ဆိုတော့တပ်မတော်ဘက်ကအားနည်းချက်တွေများရှိနေမလားဒါလည်းကျွန်တော်တို့ဖြတ်ကျော်ဖို့လိုတယ်အဲ့တော့တချို့ကိစ္စတွေမှာဆိုရင်ဟုတ်ကဲ့နေပြောအရင်အစိုးရဘက်ကဟိုလုံချင်တိုင်းလုံလို့မရတဲ့ဖြည့်ရှင်းချင်တိုင်းဖြည့်ရှင်းလို့မရတဲ့တပ်မတော်ရဲ့ပြဿနာတွေကလည်းတော်တော်များများရှိနေတယ်အဲ့တော့အဲ့လိုကိစ္စမျိုးတွေနဲ့ပတ်သက်ရင်တော့ဒီပြဿနာတွေရဲ့ဒါအရင်းခံကအစိုးရကအားနည်းလို့ပါကြဆိုပြီးတော့မှအဲ့လိုသွားပြီးတော့အပြစ်ပုံချလို့လည်းမရဘူးအဲ့ဒါလို့တော့ခွဲခြားပြီးတော့မှကျွန်တော်တို့ကြည့်လို့တော့ဒုမဲ့လို့တော့ထင်ပါတယ
်ဟုတ်ကဲ့ဆရာဦးစုဆောင်နဲ့ဆွေးနွေးရကျေးဇူးပါနောက်ထပ်ကျွန်တော်တို့စာရေးပြဖို့ထားရလေ channel ပါလေဟိုအရင်းအင်းလို့ဖော်ပြချင်ပါတယ်စာတော်ကတော့မရှိလာမျိုးအောင်ဦးစိတ်မောင်းရဲ့စာပါနန်းအောင်ဖတ်ပြပေးပါဦးခင်ဗျာ
ကျွန်တော်နိုင်ငံဟာကမ္ဘာမှာစံမတူတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အုပ်ချုပ်နေရပါတယ်စစ်အာဏာရှင်ကသူ့ရဲ့အာဏာကိုကမ္ဘာတည်တည်၍ရှင်သန်နေအောင်ရေးဆွဲပေးထားခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေပါအုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးအာဏာရတဲ့မှာစစ်သားအနွယ်တွေကိုမြှုပ်နှံထားပြီးစုပယ်ခွင့်တွေပေးထားပါတယ်နိုင်ငံရေးမှာလည်းစစ်တပ်ကဦးဆောင်မှုတာဝန်ပေးထားခဲ့တယ်စစ်အာဏာကျောထောက်နောက်ခံပြုပါတီကိုလည်းထူထောင်ပေးအပ်ထားခဲ့တယ်။ဒါရီဟာစစ်အာဏာတည်မြဲရေးအခွင့်အရေးတွေပါ။ဒါပေမဲ့ပြည်သူတွေရဲ့အားနဲ့စစ်အာဏာရှင်တွေဖြုတ်ချခံရတဲ့အတွက်သူတို့ရဲ့မဟာဗျူဟာစီမံကိန်းကြီးပြတ်သွားရပြီးဒီမိုကရေစီပါတီ NLD အရွေးခံရတဲ့အစိုးရဖွဲ့စည်းနိုင်ခဲ့တဲ့အခြေအနေကိုရောက်သွားပါတယ်။သို့တော်လည်းသူတို့ရဲ့မဟာဗျူဟာဖွဲ့စည်းပုံကိုမပြင်နိုင်လို့အယက်သားအစိုးရနဲ့စစ်အစိုးရလို့ခေါ်ဆိုရမယ်။ကမ္ဘာမှာမရှိတဲ့အစိုးရနှစ်ဖွဲ့အုပ်ချုပ်တဲ့နိုင်ငံဖြစ်လာရပါတော့တယ်။လူလူကမယ်ပေရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်နဲ့ဖွဲ့စည်းထားမယ်လွှတ်တော်အစဉ်အမြဲမှာလူလူကရွေးချယ်ပေးထားတဲ့ကိုယ်စားလှယ်မဟုတ်တဲ့ဖွဲ့စည်းပုံရဲ့အာဏာအရသတ်မှတ်ထားတဲ့စစ်တပ်ကိုယ်စားလှယ်တွေကြောင့်လူလူဆန္ဒနဲ့အညီဆုံးဖြတ်လုပ်ကိုင်ရရင်မှာသူတို့သဘောမတူရင်အတီးပြုတ်လုပ်ကိုင်ဖို့အခက်အခဲတွေတွေ့ခဲ့ရပါတယ်။နိုင်ငံတော်အာဏာအစဉ်အမြဲမှာလည်းစစ်ကိုယ်စားလှယ်တွေလူယုံတော်တွေကြောင့်ဥပဒေနဲ့အညီအယက်သားအစိုးရအရွေးချယ်ခံကိုယ်စားလှယ်တွေလုပ်ကိုင်ရမှာအခက်အခဲတွေတွေ့ရအပိတ်အဆို့ခံရတာတွေရှိခဲ့ပါတယ်။ဒီလိုစင်ခေါ်မှုတွေအမွေဆိုးတွေကလည်းများလာတယ်ဆိုတော့ပြည်သူကိုယ်စားလှယ်တွေပြည်သူဆန္ဒကိုအပြည့်အဝမဖြည့်နိုင်တဲ့အခြေအနေရောက်ပြီးတာဝန်ကျေပြွမှုညော့နယ်လာရပါတော့တယ်။အရေးချက်ထံကိုယ်စားလှယ်တချို့ရဲ့လုပ်ရည်ကိရင်ညံ့တာတွေရှိလို့လဲတာဝန်မကျေမှုတွေဖြစ်လာရပါတယ်။အယက်တာအစိုးရကိုအပြစ်တင်ဝေဖန်စရာတွေဖြစ်လာရပါတယ်လို့ဆွေးနွေးရပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့မိတ်လာမျိုးဦးစိန်မောင်ရဲ့စာပါ။နောက်ထပ်ကျွန်တော်တို့ Facebook မှတ်ချက်တချို့လည်းရှိပါသေးတယ်။မန်ရေးဆန္ဒကျော်ဖတ်ပြပေးပါဦးခင်ဗျာ။
ဟုတ်ကဲ့ပါဒီဥစ္စာငါဆိုရဲ Facebook account ပါရှင်ကကျွန်တော်ကြည့်သူတွေညမှန်းချက်က88ထဲကအာနာရှင်စနစ်အမြင့်မတွေ့သေးပါအခုဒီလည်းဒီညမှန်းချက်မပြတ်ပါဘူးတဲ့2020မှာလည်းဒီညမှန်းချက်ပါပဲအာနာရှင်စနစ်ကိုတွန်းလှန်နေတာအခုထိ NLD ပဲကောင်းပါတယ်ဒါကြောင့်လူကိုမကြည့်ပါဘူးလူကိုကြည့်ရင်လှုပ်ရှားနဲ့တူမှကြောက်ရပါတယ်အာနာရှင်စနစ်ကိုဖယ်ပြီးတော့ဒီမိုကရေစီစနစ်တို့စစ်စစ်မှန်မှန်ဥဆောင်ပေးနိုင်တာ NLD ဒါလင်ဖြစ်လို့ NLD ကိုပဲမဲပေးနေဦးမှာပါအနာရှင်အခြေခံနဲ့ခြေဥပြင်ဆင်နိုင်ရေးအတွက် NLD ဒါအင်အားပါမပြင်းနိုင်မချင်း NLD ကိုပဲအားကိုးရပါဆိုပြီးတော့ဥကျင်ကရေးထားပါတယ် Gypsy ဆိုတဲ့ဒီ Facebook account ပိုင်းရှင်ရေးထားတာကတော့ဒီအုတ်ချုပ်ရေးဥတွေကျူရင်နိုင်ငံရေးစသဖြင့်အရေးရာတော်များများမှာထင်သလောက်အခေးမြောက်ခဲ့တာအမှန်ပါပဲတဲ့ဒါမှလည်းအခုအစိုးရရဲ့အရွှေ့နဲ့လားရတွေဟာဒီမိုကရေစီဆန်တဲ့အတွက်ကြောင့်လည်း2020မှာလက်ရှိအစိုးရကိုပဲအားပေးထောက်ခံကြပါတယ်ကျမတို့ကပါဒီမိုကရေစီဆန်တဲ့အနေဖြစ်လာစေရေးအတွက်အစဉ်တစိုက်တောင်းအားပေးနေတဲ့အစိုးရမှလို့လဲပို့ချစ်ပြီးတော့ပို့လေးစားရပါတယ်။28ရာစုပင်လုံးညီလာခံရှေ့ရည်ဒီပင်လျင်ယခုအစိုးရပေါ်မှာအများကြီးဖြစ်တည်နေတာကလည်းဆက်လက်ပြီးတော့ထောက်ခံစရာအကြောင်းအချက်လေးတွေချင်းပဓာနာကြတဲ့အချက်တခုဖြစ်နေပါတယ်ဆိုတော့ရေးထားပါတယ်ရှင့်။ဒီမှာဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့အနာရှင်စနစ်ကနေပြီးတော့ရုံးထွက်ခြင်းလို့အစိအစိုးရရေးဆွဲထားပြီး2008ခြေဥကိုပြင်ဆင်နေတာပါ။ဒါနဲ့လည်းပြင်မရအောင်ရေးဆွဲထားတယ်ဆိုတော့အစိမ့်သက်ကြနေခြင်း NLD ကအခြေအုပ်ကိုမဖြစ်မနေပြင်မယ်ဆိုတော့
ဝမ်ပါအာရအကူရတီနဲ့တနိုင်ငံလုံးမဲပုံပေးခဲ့တာပါအခုလည်း2020အတွက်ခြေဥပြင်ဖို့ပြင်ပကြိုးစားမယ်ဆိုပြီးတော့မဲတောင်းပြန်ပြီရောရောက်မှလာလို့ပဲနေကျင်ပါတော့တယ်ခင်ဗျာတဲ့
ဟုတ်ကဲ့ဒါတော့ Facebook ကသွားတာရှင်တချို့ရဲ့ပေးစာတွေပါနောက်ထပ်အတန်းနေနဲ့စာရေးပို့ထားတာတွေကိုတော့အချိန်ကတည်းကမှပေါ်ပြနေတာကိုနားလည်လိမ့်မယ်လို့ထင်ပါတယ်အခုကျွန်တော်တို့အချိန်တစ်မိနစ်ခွဲလောက်ကြာနေရဆိုတော့ဒီပင်လယ်ဆွေးနွေးမဲ့ပုံကိုယ်ကိုချုပ်နေနဲ့ကျွန်တော်ဆွေးနွေးနေချင်တာတော့ဒီလက်ရှိစိုးရွားနဲ့လွတ်တော်တက်တန်းမှာမလုံနိုင်ခဲ့တာမျိုးလုံနိုင်မှုဆိုရင်ဒီနောက်လာမယ့်ရွေးကောက်ပွဲမှာစက်တော်ရှိတဲ့ကိုယ်စားလှယ်လို့မလားဒါမှမဟုတ်နိုင်ငံရေးပါတီရဲ့ဒီမူဝါဒတွေမဟာဗျူဟာတွေအထူးကပြောင်းဖို့လို့မလားပေါ်တင်ရင်းရင်ဆွေးနွေးပြပါလားခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့လေကျွန်တော်ရဲ့နိုင်ငံကြီးကအခုချိန်ကြီး personalized politics ပေါ့နော်လူပုဂ္ဂိုလ်ပေါ်အခြေပြုတဲ့နိုင်ငံကြီးကဖြစ်နေတော့ညအဲ့တော့ဒီကောက်ပွဲနီးလာရင်ဘုကျော်ဆန်းပုံဆောင်မယ်ကျွန်တော်ဆန်းစုကြည်ပုံဆောင်မယ်ဆိုတော့ဒီလိုနဲ့ကျွန်တော်တို့ပြည်သူကလည်းလဲပြေးကြအောင်ပါဆိုတော့တစ်ဖက်ကလည်းတိုင်းရင်းသားတွေကလည်းဘာဖြစ်လာလဲဆိုတဲ့အခါကျတော့ကဲသူတိုင်းရင်းသားချင်းချင်းလဲပြေးကြဆိုတဲ့ဒီ identity politics ပေါ့ဗျာဆိုတော့ဒါနဲ့လည်းသွားနေတယ်သွားနေတဲ့အခါကျတော့ကျွန်တော်တို့ဒီဘာကောမလဲဒီကြက်သေးလေးကရုံးထွက်နိုင်မှုလို့ကျွန်တော်ထင်တယ်ဒီ2020ရွေးကောက်ပွဲမှာလည်းဒီအခြေအနေကပိတ်ကျအောင်မဟုတ်ဘူးလို့ထင်ပါတယ
်ဟုတ်ကဲ့ဦးစီသူအောင်မြင်လဲမိနစ်ဝက်လောက်တော့ချိန်ရပါသေးတယ်ဆရာအချင်းချင်းလေးဆွလို့ပြပါဦ
းဟုတ်အဓိကကတော့ကျွန်တော်တို့ဒီမှာပုံကတော့ပြောသလိုပဲကျွန်တော်တို့ကြိုက်ကြည့်ဖြစ်စေမကြိုက်ကြည့်ဖြစ်စေတော့ဆက်စစ်ကြည့်ဦးဆောင်တဲ့ဒီ NLD အစိုးရကအချင်းချင်းဒီမိုကရေစီဆက်ရပြီးတော့သူဟိုဖြစ်ပေါ်သွားနေတဲ့တန့်ရှင်းတဲ့အစိုးရတကယ်ကိုဟိုစမတ်ကြတဲ့အစိုးရဖြစ်ပေါ်သွားနေတယ်လက်တွေ့လက်တာမြင်နေရတယ်အဲ့တော့တခြားအစားတူဘူးတော့ကျွန်တော်တို့မမြင်နိုင်ဘူးအဲ့တော့ဒီဟာကိုပဲကျွန်တော်ဆက်ပြီးတော့ဟိုအားပေးဖို့လိုတယ်ဒါကူပြတစ်ခုကတော့တိုင်းသားတွေနဲ့ပတ်သက်ရင်တော့ဒါ NLD အစိုးရအနေနဲ့သူတို့ပြည်ပြည်တခြားစဉ်းစားသုံးသပ်ပြီးတော့မှအကောင်းဆုံးဖြစ်အောင်ဟိုလုပ်သွားဖို့တော့လိုမယ်လို့ထင်ပါတယ်ဒါတော့ပါပဲ
ဟုတ်ကဲ့ပါဝင်ဆွေးနွေးပြည့်ဆရာဦးစီစုအောင်မြင်ဦးအောင်သူကြီးကိုယ်နဲ့ပါဝင်ဆွေးနွေးရသူတွေစာရေးတပ်ပေးဖို့သူတွေနဲ့တော်တော်ရှင်အားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ